်ကျင်းကြီးတဲ့အချက်တစ်ချက်ကတော့မြန်မာလူမျိုးတွေဟာဘယ်နေရာဘယ်ဒေသရဲ့ရောက်ခုမြန်မာရင်ကျေးမှုမေ့တင်မှုဆိုတာပါပဲ။အခုခေတ်မှာကိုရီးယားကားတို့အနောက်သင်းရုပ်ရှင်တွေကိုပုံမကြည့်လာကြတော့နိုင်ငံခြားရင်ကျေးမှုရဲ့လွှမ်းမိုးမှုကိုပိုပြီးသတိထားရမယ်လို့ထင်ပါတယ်။ဒါဟာနိုင်ငံခြားနဲ့ပတ်သက်တဲ့အရာအလုံးလုံးဝပြစ်ပယ်ရမယ်ဆိုတဲ့အတိတ်ပဲမဟုတ်ပါဘူး။ဒါပဲကျော်လည်းအခုခေတ်လူငယ်တယောက်ပါ။ခေတ်နောက်ပြန်ဆွေးနွေးရတူလည်းမဟုတ်ပါဘူး။သူတို့စီကလည်းကောင်းတာလေးရောမှာပေါ့။ဒါပေမဲ့မြန်မာလူမျိုးတွေဟာယဉ်ကျေးမှုထိန်းသိမ်းတဲ့နေရာမှာဒုအပ်ချက်တချို့တွေရှိပါတယ်။ဥပမာပြောရရင်မြန်မာအကစားတွေဖြစ်တဲ့ချင်းလုံးတို့ဘာလို့ကစားတဲ့လူတွေကိုရှားတော့ပါပြီ။ဒီကနေ့ပညာပိုင်းကိုကြည့်မယ်ဆိုရင်လည်းနိုင်ငံကျော်ကန်တွင်တေးတန်ရှင်ဒေါ်မိုင်းပြောခဲ့တဲ့အတိုင်းပဲကြီးလက်လူတန်းစားလို့ပဲအားပြီးတော့တယ်လို့ထင်ပါတယ်။အမေရိကန်နိုင်ငံမှာဆိုရင်ဟုတ်ပါတယ်။အခုခေတ်ရေးစီးကြောင်းအရလူငယ်တွေဟာခေတ်ပေါ်ဂီတာကိုနားထောင်ကြပါတယ်။ဒါပေမဲ့အော်ကက်စထရာပွဲတွေကိုလည်းသူတို့တွားပြီးအားပေးကြပါသေးတယ်။နိုင်ငံခြားတက္ကသိုလ်တွေမှာတဲ့ရောက်နေကြတဲ့အိန္ဒိယကလာတဲ့ကျောင်းသူကျောင်းသားတွေဆိုရင်လေဘောလီဝုဒ်ရုပ်ရှင်တွေအတိုင်းကျောင်းပွဲတွေမှာကျောင်းကပွဲတွေမှာကြားမှမြည်ကနိုင်ကြပါတယ်။နိုင်ငံခြားရောက်နေတဲ့ကျွန်တော်တို့မြန်မာကျောင်းသားတွေကိုကြည့်လိုက်ရင်တော့မင်းကလေးတွေပဲအကြံအကနဲ့ဖြောပြနေကြတာများပါတယ်။ဒီထက်ပိုခက်တဲ့ဥရှေယုတော်မျိုးရုပ်ကြီးရှင်တို့ပုံမထွက်လာကြပါဘူး။တရုတ်ကျောင်းသားတွေမှာဆိုရင်လေရိုးရတူရီယာတွေတိမုတ်တက်တဲ့လူတွေများပေမဲ့နိုင်ငံခြားရောက်နေမြန်မာပြည်ထဲမှာစောင်းတို့ပတ္တလားတို့ပြည်နယ်တွေနေပါတယ်။နောက်တစ်ချက်ကတော့တချို့မြန်မာတွေဟာနိုင်ငံခြားရောက်သွားရင်ငါဒီမှာနေတာကြာတော့မြန်မာစကားကိုတော့အိမ်မပြောတတ်တော့ဘူးလို့ဂုဏ်ယူစွာပြောလို့ရှိပါတယ်။ကျွန်တော်ကြားမှုပါတယ်။ကျွန်တော်ပြောချင်တာကတော့ကိုရောက်သွားတဲ့နိုင်ငံရဲ့ဘာသာစကားကိုကျွမ်းကျင်လုပ်နိုင်တယ်ဆိုတာဂုဏ်ယူစရာပါ။တို့တော့ကိုရဲ့မိခင်ဘာသာစကားကိုမိလိုက်တယ်ဆိုတာတော့ဂုဏ်ယူစရာမဟုတ်ဘူးလို့ထင်ပါတယ်။အခုခေတ်ဟာဒေါ်အောင်ဆန်းစုကြည်တို့နိုင်ငံခြားမှာနေတော့ငါဖြစ်နေမတူတော့ပါဘူးအခုဆိုရင်မြန်မာစကားပြောဆိုနေချင်းပို့အတွက်မြန်မာအတိုင်းဝိုင်းကနိုင်ငံတကာမှာရှိနေပါပြီနောက်ပြီးမြန်မာစာပေတွေကိုလည်းအလွယ်တကူမြန်မာပြည်ကလေပို့ပြီးရတယ်ဖြစ်နေပါပြီဒါပေမဲ့စင်ရတတပြောရရင်ဒီကိစ္စနဲ့ပတ်သက်ပြီးကျော်တို့နိုင်ငံကလူတွေတော်တဲ့အချက်တွေလည်းရှိပါတယ်ဥပမာတစ်ခုပြောရရင်မြန်မာလူမျိုးတွေကပစိုးနဲ့ထမင်းကိုနေစဉ်ကိုယ်တွေရှိနေတော့မှနောက်ဆုံးအနေနဲ့ပြောချင်တာကတော့ကျော်တို့ရဲ့မြန်မာတံခိုးမြန်မာစိတ်တက်ဖို့မကြောက်ပြက်အောင်ထင်းထင်းဖို့ကျော်တို့မြန်မာလူမျိုးတွေမှာပတာဝန်ရှိပါတယ်ကိုကိုယ်တိုင်လို့ရင်ဘယ်သူမှလာလို့ပြေးနိုင်တာမဟုတ်ပါဘူးလို့ပြောပြချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်